မြန်မာနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးတွန်းမြင့်ဖို့အတွက်ဆိုပြီးတော့နိုင်ငံရေးပါတီ၄ခုကိုတရုတ်ကွန်မြူနစ်ပါတီကတီးတန့်ဖိတ်ကြားထားပါတယ်တပတ်ကြာမဲ့ခီးစဉ်အတွင်းတရုတ်ကွန်မြူနစ်ပါတီနဲ့ဆက်ဆံရေးတိုးမြင့်နိုင်မယ်လို့မျှော်လင့်ကြောင်းဖိတ်ကြားခံရတဲ့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါရယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးမှာပါရှင
်လာမယ့်ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ28ရက်နေ့အထိသတင်းတပတ်တာကြာမြင့်မဲ့တရုတ်နိုင်ငံကိုသွားရောက်လေ့လာမဲ့ခီးစဉ်မှာတော့လက်ရှိစစ်ကောင်စီရဲ့လက်အောက်မှာနိုင်ငံရေးပါတီတွေအဖြစ်နဲ့တရားဝင်တည်ရှိနေကြတဲ့ပါတီ၄ခုရဲ့ခေါင်းဆောင်တွေကိုတရုတ်ကွန်မြူနစ်ပါတီကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနေမှတ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ50တဲကမှရွေးချယ်ဖိတ်ကြားခံရတဲ့ပါတီ၄ခုကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊ပြည်သူ့ပါတီ၊ရခိုင်ဥဆောင်ပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားပြူလို့ဖြစ်ပါတယ်။အဲ့ဒီခီးစဉ်တွင်မှာတော့တရုတ်ကွန်မြူနစ်ပါတီကဒုတိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဖို့ရှိပါတယ်လို့ဖိတ်ကြားခံရတဲ့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောပါတယ်။တရုတ်ခီးစဉ်တွင်မှာလေ့လာပြည့်မဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်။ဟိုကျွန်တော်တို့ကယူနန်မှာ24မနက်ပိုင်းကြီးရှိနိုင်တယ်။20နှစ်တော့မှာဟုတ်ဒီကအဲ့တော့24လေးရင်စီပြီးနော်ပေကျင်းရောက်မယ်28ပြန်မယ်ယူနန်မှာကြတော့ CPC ရဲ့ကျေးလက်ပါတီတိဆောက်ပုံတွေကိုလည်လာရေးရှိတယ်သူတို့ရဲ့စီးပွားရေးပါညာကအစကုန်အဲ့ဒါပြီးရင်ကောင်းအားရှာ expo နဲ့အဲ့ဒါကိုတက်မယ်ဆိုအဲ့ဒါပြီးရင်ခုနပေကျင်းသွားမယ်ပေကျင်းမှာတော့နိုင်ငံတကာဆက်ဆံရေးဌာနနော်ဒါတရုတ်ပြည်ကွန်မြူနစ်ပါတီပုတ်ကွန်ဒီ IDCPC ရဲ့ဒုတိယဝန်ကြီးပေါ့နိုင်ငံသားရဲ့ဒုတိယဝန်ကြီးနဲ့ကျွန်တော်တို့တွေ့ဖို့ရှိပါတီချင်းဆက်သွယ်ဆက်ဆံရေးကိုခိုင်မာအောင်ဆောက်ကြတယ်အကြမ်းမြင့်တိုပဲကျွန်တော်တို့သတ်မှတ်ထားက
ြဖိတ်ကြားစာထဲမှာတော့တရုတ်ခီးစဉ်တွင်မှာယူနန်ကျေးလက်ဒေသဖွံ့ဖြိုးရေးအခြေအနေကျေးလက်ဒေသတွေမှာပါတီတွေရပ်တည်မှုအခြေအနေပိုလန်မှာစီမံကိန်းအကောင့်ထည့်ဖို့ရေးတရုတ်နိုင်ငံကကျွမ်းကျင်သူတွေနဲ့အမြင်သဘောထားချင်းဆွေးနွေးဖလှယ်သွားဖို့အတွက်လည်းစီစဉ်ထားတယ်ဆိုတာကိုဖော်ပြပါရှိပါတယ်။ဒေါက်တာအေးမောင်ကတော့တရုတ်ခီးစဉ်ကနေရလက်ကောင်းအတွေ့အကြုံကောင်းတွေရလာနိုင်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။တရုတ်မြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့နေရာတစ်လျှောက်မှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်တပြိုင်နက်တည်းမှာပဲတရုတ်ဘက်ကမြန်မာအရေးကိုပို့ပြီးတော့မှထက်ထဲဝုံဝံပါဝင်လာနိုင်မှုစ조사တဲ့အနေနဲ့စစ်ဖက်ခေါင်းဆောင်ပိုင်းနေအပါအဝင်စစ်ကောင်စီကခွင့်ပြုထားတဲ့နိုင်ငံရေးပါတီတွေနဲ့ထိဆက်လှုပ်ဆောင်နေတယ်ဆိုတာကိုတရုတ်ဘက်ကပေါ်ပေါ်တင်တင်ပြသလာတာဖြစ်တယ်လို့လည်းအကြေခတ်တွေကသုံးသပ်ပါတယ်။ဒါအပြင်တရုတ်ကလက်တလောမှာပြည်တွင်းခေါင်းဆောင်ပိုင်းနေနဲ့တွေ့ဆုံတာခက်ဆိတ်ဆိတ်လှုပ်လာတာတွေကတော့မြန်မာနိုင်ငံရေးမှာတက်ရောက်မှုတစုံတရာရှိလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။တရုတ်နဲ့မြန်မာအရေးလေလာသုံးသက်သူဒေါက်တာလှကျော်စောကတော့အနောက်နိုင်ငံတွေထက်စာရင်အိန္ဒိယချင်းတရုတ်ကမြန်မာအရေးထဲမှာပို့ပြီးတော့မှပါဝင်လာနိုင်ပွဲရှိတယ်ဆိုတာကိုသုံးသက်ပြောဆိုလာပါတယ်
။ပမာပြည်အရေးကိုသူကအခုမှပြောတာမဟုတ်ဘူးအစောကြီးတည်းကပြောနေတာပေါ့အခုကပို့ပြီးတော့တွတ်တွတ်လဲလဲဖြစ်လာတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့တရုတ်ကသူ့ရဲ့မဟာဗျူဟာလမ်းနေမဟာဗျူဟာစီမံကိန်းတွေဖြစ်တဲ့ပိုလမလိုဟာမျိုးနော်ကမ္ဘာဖွံ့ဖြိုးတိုးတက်မှုအဆိုကြီးချက်လိုဟာမျိုးဒါတွေကတော်တော်အောင်မြင်နေသလိုဖြစ်တာပေါ့နော်အခုချိန်မှာတော့အဲ့တော့အဲ့မှာဗမာပြည်ကနောက်ကျကျန်ခဲ့သလိုဖြစ်တယ်ဗျအဲ့ဒါကြောင့်မလို့သူကဗမာပြည်အရေးဗမာပြည်အေးချမ်းမှုပေါ့သူပြောတာကတော့ဗမာပြည်ရဲ့ဒီပင်စကြီးအေးချမ်းမှုသူတို့ကူညီမယ်ဆိုတဲ့အကြောင်းနီလန်းရှာမယ်ဆိုတဲ့အကြောင်းပြောတယ်ဟိုအနောက်အုပ်စုကသူ့ကိစ္စတွေနဲ့သူအလုံးရှုံနေကြတာလေခင်ဗျမြင်တဲ့အတိုင်းပဲဒီအာရှနိုင်ငံတွေကတရုတ်ကဟိုချီမြန်တဲ့မြန်နဲ့ဒီအာဆီယံဆယ်နိုင်ငံနဲ့တက်နိုင်သမျှအတူပေါ့နော်အဲ့နိုင်ငံကြီးသူရနိုင်သမျှနေရာဒီမှာဝင်ပြီးတိုးပြီးလုပ်နေတာဖြစ်တော့ဖမာပြည်အရေးလက်သူတို့ပဲလုပ်လာနိုင်မှာကြီး
ပြီးခဲ့တဲ့ဇွန်လကုန်ပိုင်းတုန်းကလည်းတမရဟောင်းဦးသိန်းစိန်ကိုတရုတ်အစိုးရကဖိတ်ကြားခဲ့တယ်လို့ဇွန်လ6ရက်နေ့ကလည်းစစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်တရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်တရုတ်တမရရှိချင်းဖြင့်ကိုရိုင်းကလည်းမြမအကြက်တဲကိုဖြည့်ရှင်းနိုင်မှုတရုတ်အနေနဲ့လှုပ်ဆောင်မယ်ဆိုတာကိုအတီလင်းပြောဆိုထားသလိုမြမငင်းညာရေးလုပ်ငန်းတွေစတင်လုပ်ကိုင်နိုင်အောင်တရုတ်အနေနဲ့ပါဝင်သွားမယ်ဆိုတာကိုလည်းပြောဆိုထားတာဖြစ်ပါတယ် နောက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းတာဝန်ပြီးဆုံးလို့ပြန်လည်ထွက်ခွာတော့မယ်တရုတ်သမ္မတကြီးချန်ဟိုင်ဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာရောက်နှုတ်ဆက်ပြီးတော့မြန်မာနိုင်ငံမှာထွေထွေရေကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တာရှိတယ်လို့စစ်ကောင်စီဘက်ကလည်းရေကောက်ပွဲကျင်းပနိုင်ရေးတရုတ်ဘက်ကအကူအညီရယူမယ်ဆိုတာကိုပြောဆိုထားပါတယ်။ဒီလိုမျိုးနိုင်ငံရေးပါတီတွေကိုတရုတ်ကွန်မြူနစ်ပါတီကဖိတ်ကြားမှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အရင်မျိုးသားဒီမိုကရေစီဖွဲ့ချုပ် NND အစိုးရလက်ထက်တုန်းကလည်းတရုတ်အစိုးရက NND ပါတီနဲ့တခြားနိုင်ငံရေးပါတီကတာဝန်ရှိတဲ့သူတွေကိုလေးလာရေးခီးစဉ်တွေဖြစ်နေဖိတ်ကြားခဲ့ပူပါတယ်ရှင်။